မြန်မာပြည်ငြိမ်းချမ်းအောင်လို့အစိုးရကဥဆောင်ဖော်ဆောင်နေချိန်မှာပဲငြိမ်းချမ်းစွာလူလူခြိတက်ဆန္ဒထုတ်ဖော်တောင်းဆိုသူတွေကိုထောင်ချနေတာကတော့ငြိမ်းချမ်းရေးလုပ်ငန်းရှင်တွေပေါ်မှာအနောက်ရှက်ဖြစ်နေတာမကကချင်ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရပေါ်မှာလူလူရဲ့ယုံကြည်မှုတွေကိုပါကြားစင်းစင်းနဲ့ဆိုပြီးလူခွေလှုပ်ရှားသူတွေကဝေဖန်လိုက်တာနဲ့စစ်တပ်ကိုအသေးဖြတ်မှုနဲ့ င်းတွေဘက်ကဆွတ်ဖက်မှုမရှိခဲ့ဘူးဆိုရင်တော့သူတို့ပြန်လွတ်မြောက်ဖို့မျှော်လင့်တယ်လို့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ကချင်ရှင်တွေကပြောပါတယ်။ရာပြည်ဥတုဒဏ်ကြောင့်မြစ်ကြီးနားအချင်းတောင်ထဲမှာအချင်းကြနေသူတွေရဲ့ကျန်းမာရေးကလက်တလုံးစိုးရိမ်စရာရှိနေပြီးတော့လိုအပ်တဲ့ကျန်းမာရေးဆောင်ရှောက်မှုစီးပွားတွေရဖို့တောင်းဆိုထားတယ်လို့လည်းသူတို့လွတ်မြောက်ရေးဆောင်ရွက်နေသူတွေကပြောပါတယ်။အသေးစိတ်ကိုဆက်ပြီးတင်ပြပေးပါမယ်ရှင်။ပြည်တွင်းစစ်ရတက်ရင်းနဲ့စစ်ဘေးတင့်ပြည်သူတွေလွတ်မြောက်ရေးကချင်ပြည်နယ်မြစ်ကြီးနားမြို့မနောကွင်းကနေတစ်မြို့လုံးလှည့်လည်ပြီးတော့ငြိမ်းချမ်းစွာလမ်းလျှောက်ဆန္ဒပြခဲ့ကြတယ်။ဒေသခံပြည်သူထောင်ချီပါဝင်တဲ့လှုပ်ရှားမှုဦးဆောင်ကော်မတီဝင်၃ဦးဖြစ်တဲ့ကိုလမ်ဆောင်ဦးဇော်ချက်နဲ့ဒေါ်နန်ဘူးတို့ကိုတက်မတော်ရဲ့ဂုံတိတ်ခါညှို့နှံအောင်ဆန္ဒပြခဲ့ကြတယ်ဆိုပြီးမြောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုတိယဗိုလ်မှူးကြီးမျိုးမင်းဦးကနေသူတို့ကိုတက်အသေးဖြတ်မှုနဲ့ဆွဲဆိုထားတဲ့အမှုကိုတော့ကချင်ပြည်နယ်မြစ်ကြီးနားတရားရုံးကနေပုံမှန်900ချိုးဖောက်မှုနဲ့ပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့က1,600,000နဲ့ငွေဒဏ်9သိန်းချမှတ်ခဲ့တာဖြစ်ပါတယ်။မြန်မာပြည်ငြိမ်းချမ်းအောင်ဖော်ဆောင်နေချိန်မှာပဲအခုလိုငြိမ်းချမ်းစွာလူလူချီတက်ဆန္ဒထုတ်ဖော်တောင်းဆိုသူတွေကိုပစ်ဒဏ်တွေချတာထောင်တွေချတာကငြိမ်းချမ်းရေးလုပ်ငန်းစဉ်ပေါ်မှာအနောက်ရှက်ဖြစ်ုံနဲ့မကကချင်ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရပေါ်လူလူရဲ့ယုံကြည်မှုကိုပါကြားဆင်းစေတယ်လို့လူခွေရှင်နေကြီးဦးခွန်တော်ကရှုမြင်ပါတယ
်။ဒီ၃ရောက်ရဲ့နောက်ဆောင်မှုကဒီအဓိကဒီလူတိုင်းချင်းစွာနာမှုအနေနဲ့ဒီပြည်မိတဲ့ပြည်သူတွေကိုကယ်ပေးဖို့အတွက်ဆိုပြီးအစိုးရကတောင်းဆိုတာပဲလေ။ဒါမှသူနိုင်ငံကြီးတို့ဗာအသွေးအိမ်ကောင်ပေါ့နော်တခြားဘာအသွေးရောမပါဘူးပေါ့နော်။ဒီနိုင်ငံတမန်မှုအနေနဲ့ဒါဒီလူတွေကိုကယ်ထုတ်ပေးဖို့ဆိုပြီးတောင်းဆိုရအပေါ်မှာတော့မှဒီလူပြားဆွေးပြီးတော့မှဒီလူသားပြစ်ဒဏ်ကိုပြင်းနေမယ်ဆိုရင်တော့သူရှိတဲ့ဘာမှဒီမိုကရေစီဖက်ဒရယ်တို့ရဲ့ဟာရင်းကသူတို့ကဒင်းကြီးဖို့အခက်အခဲရှိရပါဘူး။ဒီကမှာဒီဆေးရနဲ့ကျွန်တော်တို့ပြည်သူခုနဲ့ဟိုယုံကြည်မှုပြီးဆောင်တဲ့နေရာမှာတော်တော်လေးဖြစ်ရှိတဲ့ဘုရားကျွန်တော်တို့ကသုံးသပ်ပါပေါ့
အခုလက်ရှိမြေကြီးနားအချင်းတော်မှာအချင်းချခံထားရသူကချင်ငင်းငယ်ရေးလှူရှားသူ၃ဦးရဲ့အမှုတရားဥပဒေလမ်းကြောင်းအတိုင်းကချင်ပြည်နယ်တရားလွှတ်တော်မှာပြင်ဆင်ချက်တင်သွင်းထားပြီးတော့သူတို့လုံးဝလွတ်မြောက်တဲ့အထိအစဉ်စဉ်အဆက်ပြီးအယူခံဝင်သွားမယ်လို့ကိုလောင်းဆောင်တဲ့ဥဇော်ချက်တို့အတွက်ဥပဒေအကျိုးဆောင်ဖြစ်လိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေကြီးဦးမုံဆိုင်ထူးကပြောပါတယ
်။လာမြို့နယ်တရားရုံးကအမိန့်ကိုမကျင်းနပ်လို့ပေါ့ဗျအပိဓာအမိန့်ကိုမကျင်းနပ်ဘူးပြီးကြတော့မကျင်းနပ်ခင်တရားရုံးမှာအာယူကံတဲ့အယူကံတော့မင်းနာခင်တဲ့အောင်ကစချင်ဖလာတဲ့ပေါ့ဖလာတော့သူဒီစစ်ပေါ်ဆရာကျွန်တော်ပြင်ဆင်မှုတက်တာပေါ့ခုအမှုကတော့ပြင်ပြနေတရားလို့ပေါ်လက်ခံထားပါပြီကျွန်တော်တို့တက်တာပေါ့လက်ခံထားပြီဆိုတော့ခုသူတို့နှစ်ပတ်လောက်ကြာလို့ရှိရင်ကျွန်တော်တို့ဒီ6လက်ချက်ပေးဖို့ရုံချင်းလာလိမ့်မယ်နော်အဲ့ဒီ6လက်ချက်ပေးဖို့ကြုံချင်းထွက်လာလိမ့်မယ်ဆက်ဆောင်ချက်ပေးပြီးလို့ရှင်တော့ဒီနေ့တရားလို့ပြောတော့သူတို့အမြင့်တန်ထားမှာပေါ့ဗျခုချင်းဒီနေ့တရားလို့ပြောကတက်မှတ်ပြင်ဆင်ပေးဖြစ်လို့ရတယ်အဲ့အာနာတို့ဆိုမှရှိတယ်အဲ့တော့သူတို့တရားပြင်ရေးအာနာနဲ့အညီကောင်းကောင်းသူတို့လွတ်လပ်ခြင်းသုံးနိုင်တယ်ဆိုရင်တော့ကိုလုံးဆောင်တို့သုံးဦးကိုလွတ်လပ်ဖို့သူတို့မှအမြင့်ပေးတန်ခွင့်ရှိပါတယ်အမြင့်ချပန်ခွင့်ရှိပါတယ်
အခုလက်ရှိမှာတော့ကချင်ပြည်နယ်တရားလွှတ်တော်ရုံးဘက်ကအမှုနဲ့ပတ်သက်ပြီးပြန်ကြားလာမယ့်အခြေအနေကိုစောင့်ကြည့်နေပြီးတော့ဒီကြီးနာအချင်းတော်ကိုတွားရောက်ပြီးသူတို့အမှုတွေတွေနဲ့တွေ့ဆုံခဲ့ကြအောင်အခုလက်ရှိအချင်းကြခံထားရသူတွေကြုံနေရတဲ့အခက်အခဲနဲ့အချင်းကြခံထားရသူဒေါ်နန်ဘူးရဲ့ကျန်းမာရေးအခြေအနေဟာစိုးရိမ်စရာကောင်းတဲ့အနေအထားဖြစ်တယ်လို့ရှင်နေကြီးဦးမုံဆိုင်ထူးကပြောပြပါတယ
်ဒေါ်နန်ဘူးနဲ့ကတော့ဂျန်နမီသားစုတွေကိုပြောတာတော့သူကနည်းနည်းကျန်းမာရေးရှူချတယ်ကျန်းမာရေးမကောင်းဘူးအဲ့ဒါကြောင့်မို့ဒီသူတက်စမပြူလို့သူအနေနဲ့အဲအခုစမိုင်းမကောင်းဘူးဆိုပြီးမှသူပြောတယ်လို့ကျွန်တော်သိရပါတယ
်ကချင်ငယ်ရဲ့လှူရှားသူ၃ဦးအမြန်ဆုံးလွတ်မြောက်ရင်းတီရှပ်ကမင်းလိုမျိုးသာဝတ်ပြုစုတောင်းတာမျိုးလိုကချင်လူလူဘက်ကနေရင်းရဲစွာထူရှားမှုတွေဇက်တိုက်ဆောင်ရွက်နေသလိုအချင်းကြခံရသူတွေကိုလည်းလူကိုယ်တိုင်အားပေးပြီးလိုအပ်တာကိုဆောင်ရွက်ပေးနေပါတယ်လို့သူတို့လွတ်မြောက်ရေးအတွက်ဖွဲ့စည်းထားတဲ့ကော်မတီကလူခွေးရှင်တွေတူဦးဖြစ်တဲ့ဦးခွန်တော်ကပြောပြပါတယ
်သူတို့၃ယောက်ပါတဲ့တီရှပ်တွေပေါ့နော်အဲ့ဒါတွေလည်းကျွန်တော်တို့ဖြန့်ဖို့တော့မရှိနဲ့ပြီးတော့မှဥပဒေနဲ့ဆက်ပြီးတော့တက်ဆက်ရှိတဲ့ပေါ့နော်အယူခံပြင်ဆင်မှုကျွန်တော်တို့တက်ဖြစ်တဲ့အကျိုးစားနေတယ်
သက်ဆိုင်ရာဒီအကြီးကြီးတွေပေါ့လေသူတို့စာရေးဖို့တော့ပြင်ဆင်ရအဲ့လိုက်ရရှိတယ်ကျွန်တော်ဒီက message ပေးချင်တာကတော့သူတို့တုံးရောက်ပေါ့နော်လွတ်လာနိုင်ဖို့အတွက်ကက်ကောင်းဆုံးကနေကျွန်တော်တို့အာကျူစာဆောင်ရနေပါလေဆိုတော့ဒီတက်ချင်ပါတယ်နောက်တစ်ခုကဆမ်မမ်ပူကတော့ငကူကိုင်းတို့အဲအမေမချချင်တဲ့ကျမတို့ကလည်းနည်းနည်းလေးနည်းနည်းအားမဲနေတဲ့အခြေအနေဆိုတော့အခုကလည်းဆေးတွေကလည်းတကယ်ဖြောက်တဲ့ဆေးတွေမရရှိဘူးအဲတော့ကျွန်တော်တို့လည်းပတ်နေတော့တောင်းဆိုနေရပါလေသူတွေကျမကြီးကောင်းတာပို့တော့ကျမကြီးကိုဒီစာတောင်းဆိုမှုဖြစ်ဖို့တော့အမေကတော့ကျွန်တော်တို့ကကြိုးစားပြီးတော့မှဆောင်ရွက်နေတာရောက်ရှိပါတယ
်။အမေချမှတ်လိုက်ခြင်းကစပြီးသူတို့သုံးဦးအများဆုံးလွတ်ပြီးဘူး။မြကြီးနားမိုင်းကြရဆားတဲ့ကချင်ပြည်နယ်တဝန်းဒေသအသီးသီးကထောင်ချီတဲ့ကချင်ပြည်သူတွေစုဝေးဆန္ဒပြတောင်းဆိုခဲ့တယ်လို့အဲ့ဒီသူတို့လွတ်မြောက်ရေးဆန္ဒပြပွဲတွေကိုဦးဆောင်ခဲ့တယ်ဆိုပြီးတော့လည်းရှေ့နေဆိုင်ခွန်တော်ဘဇွန်ဆိုင်ထွေဓမ္မဆရာဥပရမိုင်းတို့ကိုငိမ့်စုစီဥပဒေပုံမှန်19နဲ့တရားစွဲဆိုခဲ့တယ်လို့ပဲလူမှုလှုပ်ရှားမှုမှာပါဝင်ခဲ့တယ်ဆိုပြီးဥလမဆန်အောင်နဲ့ဒေါ်လူဆန်တို့ကိုလည်းငိမ့်စုစီပုံမှန်ဆယ်နဲ့မြကြီးနားမြို့နယ်ရဲတပ်ဖွဲ့မှုကထပ်မံတရားစွဲဆိုခဲ့ပါသေးတယ်ရှင်။